ရခိုင်ပြည်နယ်စစ်တွေမြို့အနီးရိုဟင်ဂျာဒုက္ခသည်စခန်းတွေနဲ့ရိုဟင်ဂျာတွေနေထိုင်ကြတဲ့ကျေးရွာတွေမှာမိုးကာမုန်တိုင်းကြောင့်သေဆုံးသူတွေထပ်တိုးလာတယ်လို့အဲ့ဒီဒေတာကိုတွားရောက်ပြီးတော့ကူညီနေသူတွေက VOA ကိုပြောပါတယ်စစ်တွေမြို့အနီးကဟိန္ဒူတွေနေထိုင်တဲ့ကျေးရွာတွေမှာလည်းပျက်စီးဆုံးရှုံးမှုတွေရှိနေပြီးကယ်ဆယ်ရေးတွေရောက်မလာလို့အခက်ကြုံနေကြရပါတယ်ဒီသတင်းရန်ကုန်ကပေးပို့ထားတာကိုတော့ဒေါခင်မျိုးသက်ကစူးစီးတင်ပြမှာပါ
စစ်တွေမျိုးနားမှာရှိတဲ့ရွန်ဂျာဒုက္ခသည်စခန်းတွေနဲ့သူတို့နေထိုင်ရာခြေရွာတချို့ဖြစ်တဲ့အနောက်ဆန်ပြတ်အမှတ်၃အမှတ်၆ဗေဒခြေရွာဓားပိုင်တဲချောင်းဗေဒနဲ့တက်ကပြင်စတဲ့ခြေရွာတွေမှာမူခါဆိုက်ကလုန်းမုန်တိုင်းကြောင့်တည်ဆုံးသူဟာအယောက်100ကျော်ရှိနေတယ်လို့အဲ့ဒီဒေတာမှာတွားရောက်အကူအညီပေးနေတဲ့လူငယ်ကျောင်းသားတွေနဲ့ဖွဲ့ထားတဲ့အလင်းရောင်အဖွဲ့ကကူညီကယ်ဆယ်ရေးလှုပ်ပေးနေတဲ့ဆရာတဦးကပြောပါတယ
်ဒီနေ့ကတော့သူတို့ပေါ်လာတယ်ဆိုတော့ကျွန်တော်အများကြီးနဲ့ဆုံးပါတယ်။တော့ကျွန်တော်10 doctor ကိုကျွန်တော်လည်းပြီးတော့ပြရပါ။အဲ့မှာအများကြီးပြီးခိုင်နေတဲ့နေရာတွေကိုကျွန်တော်ပြောပြနေတောက်တယ်။အဲ့တော့အဲ့မှာကျွန်တော်တို့ဒီနေ့ဆိုရင်ကျွန်တော်တရားနဲ့တစ်ခါနဲ့6လောက်ဆုံးလောက်ပြီးတော့ဒီညနေမှာဆက်ပြီးတော့3လောက်ဒီဆက်တဲ့မှာမျိုးလာတာတော့ပြပါအဲ့ဒါကြတော့ဘယ်ရောက်ဘူးမှမသိဘူးအဲ့တော့အယုတ်ပြပြလို့ကျွန်တော်တောင်းကြလို့တော့ရတော့အောင်ပဲဒီဟိုနောက်ထပ်တော့ဆက်လာမယ်တော့မသိပါဘူးအခုကကျွန်တော်တို့အခက်ကျဲဆိုရင်ကျွန်တော်တို့မှာကျွန်တော်တို့နေဖို့အဆက်အကတိတော်ရှိတယ်အဲ့ဒါတစ်ချက်ရဲ့ပြီးတော့ကျွန်တော်တို့ဒီမှာဟိုအိမ်ကားပဲပေါ့နော်အမျိုးသမီးရဲ့အိမ်ကားဖြစ်တယ်ဆိုတော့အိမ်ကားလည်းမရှိတော့ပါဘူးလူတွေကြတော့မနေနဲ့ပြဿနာမရှိဘူးဟိုခက်တာကမစားမတောက်ပြီးတော့မရပါဘူးလူတွေမှာအလောက်ကြိုက်တယ်မရှိဘူးဒုက္ခတွေဆိုတော့ဒီစားနေရခါကအရေးကြီးပါတယ်ဒီ fast file တွေရှိပါလေအဲ့ဒါကလူရေရေလုံးလုံးပြည်နဲ့ဒီအစာရည်သာရည်တော့သူကဆက်ချင်ပြီးတော့တခုခုလုပ်လို့ရတယ်အဲ့ဒါကတိကျရှိပါလေ
ဒီသေးဆုံးစီးရင်ကို VOA ဘက်ကတိကျအတီးပြုတ်နိုင်ဖို့အတွက်စူးစမ်းနေစေပါလက်ရှိမှာတော့စစ်တွေနဲ့အနီးအနားခြေရွာတွေမှာအင်တာနက်တွေဖုန်းလိုင်းတွေဟာလိုင်းမကောင်းတာဆက်သွယ်ဖို့ခက်တာတွေနဲ့ကြုံနေရပါတယ်စစ်တွေမျိုးအနီးကဟိန္ဒူဘာသာဝင်တွေနေထိုင်ရာခြေရွာရပ်ကွက်တွေမှာလည်းအင်ဂျင်200နီးပါးပျက်စီးခဲ့တယ်လို့ဟိန္ဒူဘာသာဝင်တဦးကပြောပါတယ်ဟိန္ဒူဘုရားကျောင်းလည်းသုံးကျောင်းပျက်စီးသွားပါတယ်နေပျက်စီးသွားသူတွေဟာဟိန္ဒူဘုရားကျောင်းတွေနဲ့နီးစပ်ရာနေရာတွေမှာတွားရောက်နေထိုင်နေရပါတယ်သူတို့စီကိုကုညီကယ်ဆယ်ရေးတွေရောက်ဖို့လဲခက်ခဲနေတယ်လို့ဒေသခံကပြောပါတယ
်သူရကဘာညာလုပ်ပြတယ်လို့ရှိတယ်ဟုတ်ကုညီကိုနေရတာဘုရားကျောင်းဆိုရင်လည်းသုံးကျောင်းသွားတာပျက်စီးသွားတာเยมาโคสิโคสิงาอย่างนั้นก็ได้เหมือนกันแล้วคุณบาตาวินเนี่ยคือคุณเยวาเนี่ยก็ปฏิเสธอยู่ดิไม่ใช่มีบ่มาสินะเนี่ยแล้วชื่อเนี่ยอย่างลงอยู่ตัวเนี่ยแล้วชื่อที่แต่เนี่ยก็เสียเมียไปชื่อแล้วก็เสียชื่อแล้วชื่อผมก็เลยรู้ก็ได้ชาวดาจิตาดาบ่คุณเนี่ยนี่ก็ไม่เสียตัดเสียมาအင်းဒီပြားကြောင့်မနေကြတယ်ဒီကြောင့်ဒီကြောင့်မင်းသားစုမိသားစုတွေမတော်မနေတော့
တဲချောင်းဓာပိုင်ရောဘတ်ချန်နဲ့မင်းကံဘက်သွားတဲ့လမ်းတံတားတွေအကုန်လုံးပျက်စီးနေတာဖြစ်ပြီးလမ်းပန်းဆက်သွယ်ရေးလည်းပြတ်တောက်နေပါတယ်လက်ရှိအချိန်ထိလည်းကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ပေးနိုင်တာမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်ကမန်ဒေသခံတွေအများစုရှိတဲ့တင်ကနဲ့တရာကုန်းတက်ခဲ့ပြန်စတဲ့ခြေရွာတွေမှာအပြက်အစီးတွေနဲ့လမ်းတွေပိတ်နေတဲ့အတွက်ဒီကနေ့အထိအကူအညီတွေမရကြသေးဘူးလို့ဒေသခံတွေကပြောပါတယ်။အဲ့ဒီခြေရွာ၃ခုမှာလူရေက9000ဝန်းကျင်ရှိတာဖြစ်ပြီးတချို့ကပျက်စီးနေတဲ့နေအိမ်တွေမှာဖြစ်တယ်လို့နေနေကြရတာဖြစ်ပါတယ်။တချို့ကစာတင်ကျောင်းနဲ့ဗလီတွေမှာနေနေကြတယ်လို့လည်းဒေသခံတွေကပြောပါတယ်။အခုကြောက်ရောက်ခဲ့တဲ့မုံတိုင်းအတွင်းတည်ဆုံးရသူအရေအတွက်နဲ့ပတ်သက်လို့တနင်္ဂနွေလုံးအတိုင်းတာနဲ့22ဦးသေဆုံးခဲ့တယ်လို့စစ်ကောင်စီဘက်ကတော့ထုတ်ပြန်ထားပါတယ်။ပြင်းထန်တဲ့ဆိုက်ကလုန်းမုန်တိုင်းမူခါဟာဒီလ14ရက်နေ့မွန်းလွယ်ပိုင်းကစစ်တွေမျိုးအနီးတနအီကို -140 ကျော်နှုန်းနဲ့ကုန်းတွင်းပိုင်းကိုဖျက်ကျော်ဝင်ရောက်ခဲ့တာဖြစ်ပါတယ်။မူခါမုန်တိုင်းကအဆိုးအဝါဆုံးခံခဲ့ရတဲ့စစ်တွေမျိုးအပါအဝင်ရခိုင်ပြည်နယ်မှာရှိတဲ့မြို့နယ်အများစုမှာပျက်စီးဆုံးရှုံးမှုတွေကြီးကြီးမားမားရှိခဲ့တယ်လို့သိရပါမယ်။ဆက်သွယ်ရေးပြတ်တောက်မှုတွေကြောင့်အတိအကျသတင်းတွေရဖို့တော့ခက်ခဲနေတော့မှာစစ်တွေမျိုးဟာမုန်ခါမုန်တိုင်းကြောင့်95ရာခိုင်နှုန်းပျက်စီးဆုံးရှုံးခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်